မြန်မာနိုင်ငံဆိုင်ရာဗီဒိန်တန်မဟောင်းဗစ်ကီဗိုမင်းနဲ့ခင်မွန်းဖြစ်သူဦးထိန်လင်းတို့ကိုရန်ကုန်မြို့ကတရားရုံးတစ်ခုမှာလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့ထောင်တန်းအပြစ်ပေးလိုက်တဲ့အပေါ်ကုလသမဂ္ဂကဝေဖန်လိုက်ပါတယ်
We are deeply shocked that the de facto authorities have sought to punish people.
ဖွံ့ဖြိုးတိုးတက်အောင်ဒီဇိုင်းမတ်မတ်ဆောင်ရွက်နေတဲ့သူတွေကိုအပြစ်ပေးဖို့မြန်မာအာဏာပိုင်တွေရဲ့ကြိုးပမ်းမှုအတွေ့အလွန်မဲတုံ့လုံးမိပါတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံပြောရေးဆိုခွင့်ရရာဗင်နာရှာမန်ဒါဆာရနီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်တွေဖန်စီထားသူအခုဆိုရင်12,000ရှိနေပြီးမှမမကန်တရားစီရင်ခံရသူထောင်ထဲချီပြီးရှိတဲ့အပေါ်စိုးရင်ကြောင်းလဲသူကပြောပါတယ်အခုနောက်ဆုံးစီရင်ချက်နဲ့တရားစီရင်မှုတွေအကြောင်းစိုးရိမ်မှုတွေပိုတိုးလာရတယ်လို့လဲကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံပြောရေးဆိုခွင့်ရှိသူကပြောဆိုသွားပါတယ်ဗီဒိန်တန်အမတ်ကြီးဟောင်းဟာမြန်မာနိုင်ငံမှာနိုင်ငံသားတွေလိုက်နာရမယ့်လူဝင်မှုကြီးကြပ်ရေးဥပဒေကိုဖောက်ဖျက်ခဲ့ကြောင်းနဲ့ခင်ပွန်းဖြစ်သူဟာလည်းပေါက်ပြက်မှုကိုအားပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အာဏာပိုင်တွေပြီးခဲ့တဲ့လထဲမှာဖမ်းဆီးပြီးတောက်ကြနေတရားခွင်မှာတောင်းတတနစ်စီချမှတ်လိုက်တာပါဗီကီဗိုမင်းဟာ2002ခုနှစ်က2006ခုနှစ်အထိမြန်မာနိုင်ငံဆိုင်ရာဗီဒိန်သံမတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2013ခုနှစ်မှာတည်ထောင်ခဲ့တဲ့မြန်မာ Center for Responsible Business အဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေရဲ့ကျင့်ဝတ်ဆိုင်ရာကိစ္စတွေကိုအကြံပြုနေသူတဦးလည်းဖြစ်ပါတယ်ခင်ဗျာ